မောခမုံတိုင်းဝင်ရောက်ချိန်မကွေတိုင်းစလင်းမြို့နယ်မှာမိုးများပြီးစလင်းချောင်းရုတ်တရက်ရေကြီးခဲ့တာကြောင့်စင်မြို့ကျွန်းမြို့နယ်ချောင်းရုတ်တလျှောက်ကကျေးရွာ20လောက်ရေလွှမ်းမိုးခဲ့ပါတယ်ဒီရေလွှမ်းမိုးမှုအတွင်းမှာအနည်းဆုံးလူ3ဦးဟာချောင်းရည်နဲ့အတူမျောပါတည်ဆုံခဲ့တယ်လို့သူလောင်ထားတဲ့စံပယ်စာရာတွေအပါအဝင်နေအိမ်မှာရှိတယ်ပစ္စည်းတွေမျောပါပျက်စီးခဲ့ပြီးလောလောဆယ်မှာစားရည်တောက ီးဆလင်းချောင်းရီရုတ်တရက်ဝင်ရောက်ခဲ့တာကြောင့်ဒေသခံပြည်သူအများစုဟာရှောင်းတင်းချိန်မရဘဲထိခိုက်ပျက်စီးမှုတွေများပြားခဲ့တာပါစင်ပြူကျွန်းကဒေသခံတူကရုတ်တရက်ရေကြီးလာတဲ့အခြေအနေကိုအခုလိုပြောပြပါဗျာ
ကျွန်တော်ရေရပေးစီစဝင်လဲဆိုတော့14ရက်နေ့ညနေ4နာရီမှာစပြီးတော့ဝင်လာ
ဟုတ်တာမုံတိုင်းကြောင့်မူးများတယ်ပေါ့ဗျာမူးများတဲ့အနေအထားအရဒီချောင်းတွေအလုံးစုပြီးတော့ဆလင်းချောင်းတွေကိုကျလာတာဖြစ်တဲ့အတွက်ဝန်တိုင်းဆိုပြီးတော့ဒီလုံးဝအကုန်ဝင်စောင့်သွားပြီးတော့အဲ့လိုမျိုးဘာမှကိုမရလိုက်ကြဘူးအဲ့လိုဖြစ်တာ
ရေလောမုံမှုအတွင်းလူ3ဦးသေဆုံးခဲ့သလိုတိုးလောင်ထားတဲ့တည်နံနေတဲ့လူ3ပစ္စည်းတွေအများအပြားဆုံးရှုံးခဲ့ရတယ်လို့လည်းဆက်ပြောပါတယ်
အစီအကျောက်ကတော့ရှိတယ်ကျွန်တော်တို့ဒီကုန်းကုန်းရက်ကွက်ကအသားမီးမြောက်ရှိတယ်ပေါ့ဗျာဒီမျိုးတော့တာကတော့
ရတမင်ရဘက်မှာတော့တယောက်ပဲအဲလက်ရှိအချိန်ကြီးကတော့ဒီ3ယောက်ပဲဒီကျောက်ကိုကျွန်တော်စုံစမ်းလို့ရသေးတယ်။ဘာလို့ပျက်စီးဆုံးရှုံးမှုရှိတယ်ဆိုတော့တောင်သူတွေကပင်းလောင်နေပင်းကြီးဆုံးရှုံးမှုရှိတယ်၊ဆန်ကပန်းလောင်နေဆန်ကုန်းတွေဆုံးရှုံးမှုရှိတယ်။နောက်ကစက်ပစ္စည်းပိုင်းဆိုင်ရာနဲ့ဆိုရင်ပင်ကုန်းတွေဆုံးရှုံးမှုရှိတယ်။နောက်အိမ်တွေပြူတာရှိတယ်။နောက်တစ်ခုကကျွန်တော်ရင်းပစ္စည်းအနေနဲ့ကတော့ကားတွေကမြုပ်တာပေါ့။အဲထော်လာကြီးတွေရောကားတွေရောပေါ့ဗျာ။အဲ့မှာရင်းရောသွားတာ။ခုနမဆက်ရသေးဘူး။
ညနေပိုင်းတက်လာတဲ့ရေဟာည10နာရီလောက်မှပြန်ကျသွားပေမဲ့စင်ပြူကျွန်းမြို့ရဲ့၄ဘုံ၃ဘုံလောက်ရေလွှမ်းမှုခဲ့ပြီးချောင်းရိုးတလျှောက်ကျေးရွာ20လောက်ရေလွှမ်းမှုခဲ့ကြောင်းပြောပါတယ်။တခြားစင်ပြူကျွန်းဒေသခံအမျိုးသမီးတဦးကတော့ရေပြန်ကျသွားတာကြောင့်နေအိမ်မှာတင်ကြံနေတဲ့ရွှွန့်နှုန်တွေကိုရှင်းလင်းနေရကြောင်းလူအများစုဟာနေထိုင်ဖို့နေရာရှိပေမဲ့စားတောက်ရေးအတွက်အခက်အခဲရှိနေကြောင်းပြောပါတယ်။
ခက်ခဲကလောလောဆယ်နေဖို့တိုင်းမှုတော့ဆင်ပြေရဖို့ကိုအင်းငွေကိုရှိနေနေပြန်နေကြတယ်ခုကတော့အဓိကကတော့ဘာဝင်ပါဘူးဝဲချမ်းသုံးဖို့ပေါ့ဒါမဲ့လို့ရမို့ဟိုဒီပြည်ရွာတွေကပေါ့အလိုရေတားမဆိုးတဲ့ရွာတွေကလားပူတာဒီပါကြီးစားရတာပေါ့အဲချက်ပြုတ်ပြီးတော့ပေါ့သမင်းလိုပါလို့ပေါ့အလိုလားပူကြတယ်တော်တော်မျက်ရှိကြပါတယ်ဘာမှသိငယ်ရင်ကိုမရဘူးလေကိုအင်းရှိရမရှိရအိမ်နေနေအိမ်ကြီးကအကုန်ညောတာပေါ့တချို့ကအိမ်တော်အထိတက်တယ်လေအိမ်ကပေါ်တဲ့ကိုရေက2000လောက်တက်တယ်2000ရွာတွေအကုန်ဖြစ်တာလည်းမိုင်းတို့ရများနေများအခုကတော့အဆိုးဆုံးပေါ့လက်55နှစ်ရှိပြီအတကားကကိုမကြုံဘူးလားမျက်စိဖုံးချုပ်နေရတာပေါ့အစိမ့်ဆန်နေလဲညောကြတယ်နိ
လောလောဆယ်မှာတော့ရေပေးတင့်သူတွေကိုဒေသခံလူမှုရေးအသင်းအဖွဲ့တွေမိသားနဲ့ချက်ချင်းနေစတဲ့အဖွဲ့အစည်းတွေကကူညီဆောင်ရွက်တာတွေရှိပေမဲ့အများစုဟာပြန်လည်ထူထောင်ရေးအတွက်အကူအညီတွေလိုအပ်နေစေဖြစ်ကြောင်းပြောပါတယ်ဒီလ14ရက်နေ့စင်ပြူကျွန်းမှာစံချိန်တစ်အဖြစ်မိုးရေချိန်ဆယ်လက်မှနေပါရွာသွန်းခဲ့တာကြောင့်2018ခုနှစ်ကအရင်စံချိန်ဟောင်းဟာလေးလက်မှနီးပါးခန့်သာရှိကြောင်းမိုးလေဝသနှင့်ဇလဗေဒဥစည်းဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ